အမေရိကန်သမ္မတ Barack Obama ကသူ့ရဲ့သမ္မတတက်တန်နောက်ဆုံးနှစ်နှစ်ကိုချင်းနှင်းဝင်ရောက်လာစဉ်မှာ2009ခုကသူသမ္မတတာဝန်ထမ်းဆောင်စဉ်ကအထက်အခုဆိုရင်နိုင်ငံရဲ့စီးပွားရေးဟာအားကောင်းလာနေတာတွေ့ရတဲ့အတွက်ပြည်တွင်းနဲ့နိုင်ငံခြားရေးရာမှာရေရှည်ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စတွေကိုသူ့အနေနဲ့အလေးပေးလှုပ်ဆောင်ခွင့်ရလာတယ်လို့ပြောခဲ့ပါတယ်။ NPR အတလွင်ဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာသမ္မတကနိုင်ငံတကာရေးရာနဲ့ပတ်သက်လို့ဒီမိုကရေစီဖော်ဆောင်ရေးမှာမြန်မာနဲ့တူနီရှားတို့ကိုလည်းဥပမာပေးသွားပါတယ်။ဒီကြောင့် VOA သတင်းတောက် Victor ပေးတယ်ပေးပို့ထားတဲ့သတင်းကိုတလားတန်ကတင်ပြပြပါလိမ့်မယ်ခင်ဗျာ
NPR ကို National Public Radio အသံွင့်ဌာနရဲ့ Morning Edition မနက်ခင်းသတင်းစီစဉ်ပင်တိုင်းစီစဉ်မှု Steve Inslee နဲ့တွေ့ဆုံမိ мян ကမှာသမရဥပမာကမကြသည်မီသတင်းပတ်တွေတွင်လူဝဲမှုကြီးကြပ်ရေးအပြင်ကျူးပါနဲ့တန်တမာဆက်ဆံရေးပြန်လည်ထရှိဖို့သူ့ရဲ့ရည်ရွယ်ဆောင်ရွက်မှုတွေဟာနှစ်ပေါင်းများစွာကလုပ်ခဲ့တဲ့ကျူးပါမှုတွေကြောင့်ဖြစ်တယ်လို့ပြောကြားသွားပါတယ်ဒါပြင်2014ခုနှစ်ဟာသူ့အတွက်အောင်မြင်မှုလမ်းစာတွေရခဲ့တဲ့နှစ်ဖြစ်ပြီး6နှစ်ကြာတမရတက်တမ်းမှာထမ်းဆောင်ခဲ့ပြီးတဲ့နောက်စီးပွားရေးဟာပြန်အားကောင်းလာတဲ့အတွက်သူ့အနေနဲ့ခုဆိုရေရှည်စီမံကိန်းတွေကိုဦးစားပေးဖို့အချိန်ရလာပြီလို့ပြောခဲ့ပါတယ
် But at the end of 2014I could look back and say we are as well positioned today.
2014ခုနှစ်ကမှပြန်ကြည့်ရင်ကျွန်တော်ပြောချင်တာကစီးပွားရေးကကျွန်တော်တို့နိုင်ငံဟာအခြေအနေကောင်းနေပြီးကမ္ဘာတစ်ဝှမ်းမှာအမေရိကန်နိုင်ငံရဲ့ခေါင်းဆောင်မှုကိုအရင်ကထက်လိုအပ်နေတာကိုတွေ့ရပါတယ်။အထူးသဖြင့်လွတ်လပ်ခွင့်ရရှိရေးနဲ့ပတ်သက်လို့ကျွန်တော်တို့လှုပ်ဆောင်ခဲ့တာတွေဟာအခုအသီးပွင့်နေပေါ်ထွက်လာနေတာကိုတွေ့နေရပါပြီ။ဒါကြောင့်လဲကျွန်တော်တမရတက်တန်းစောစောပိုင်းတုန်းကအချိန်မပေးနိုင်ခဲ့တဲ့တချို့အကဲဆတ်မှုတွေကိုကျွန်တော်ဦးစားပေးဆောင်ရွက်နိုင်ခွင့်ရလိမ့်မယ်လို့မျှော်လင့်ပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာတစ်ဝှမ်းဒီမိုကရေစီနဲ့လူအခွင့်အရေးတွေကြိုးပမ်းရမှာလီဘီယာ၊ Syria နဲ့ Iraq တို့မှာအခက်အခဲတွေရှိခဲ့ပေမဲ့ Tunisia ကိုဥပမာပေးပြီးဒီမိုကရေစီဖော်ဆောင်ရေးဟာအဆုံးမှာတည်ဆံရနိုင်ငံရဲ့နိုင်ငံသားတွေပေါ်မှာပဲအခြေခံတယ်လို့ခုလိုပြောခဲ့ပါတယ
်။ I think it is important to distinguish between the actions that we take to promote democracy and human rights and rule of law and good governance.
ဒီမိုကရေစီလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးပြည်ပြင်းနဲ့အုပ်ချုပ်ရေးပေါ်ထွန်းလာဖို့အတွက်အမေရိကန်ပြည်ထောင်စုကခြေလှမ်းနေယူခဲ့ပါတယ်။ဒါပေမဲ့အဆုံးမှာဘလို့ခြေလှမ်းနေပဲယူယူလက်တွေ့အောင်မြင်မဲမအောင်မြင်ဘူးဆိုတာကတော့အဲ့ဒီတက်ဆိုင်ရာနိုင်ငံတွေကလူတွေကိုယ်တိုင်ကြိုးပမ်းကြမှသာဖြစ်နိုင်မယ်ဆိုတဲ့ခံယူချက်ကိုကျွန်တော်တို့နားလည်သဘောပေါက်ထားဖို့ကအရေးကြီးတယ်ဆိုတဲ့အချက်ပါပဲ။ဒီမိုကရေစီဖော်ဆောင်တဲ့နေရာမှာနိုင်ငံတော်တော်များများမှာတစ်ကဏ္ဍပြန်ဆရတာများပါတယ်။ကျွန်တော်တို့ဘက်ကလုံနိုင်တာကပြည်ပြင်းပြောင်းလဲရေးဖော်ဆောင်မှုတကယ်ကြိုးပမ်းလိုကြတဲ့နိုင်ငံဒီမှာကျွန်တော်တို့ဘက်ကတတ်နိုင်သည်ပြီးအကူအညီပေးဖို့ပါပဲတူနီရှားနိုင်ငံဟာဥပမာပေးဖို့ကောင်းတဲ့နိုင်ငံတစ်ခုပါအားလုံး6ပြည်ကင်းတင်းလဲစင်မဟုတ်ပေမဲ့အန္တရာယ်ရှိနေစေပြဿနာတွေရှိနေစေပါပဲဒါပေမဲ့အခြေခံလူဖွဲ့စည်းအားကောင်းပါတယ်ရွေးကောက်ပွဲတွေကျင်းပတယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတယ်အစွန်းရောက်တွေကနိုင်ငံရေးပိုင်းမှာပါဝင်ပြီးတော့ဆောင်ရွက်ကြတယ်နိုင်ငံတိုးတက်ဖို့စီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေကြတယ်ဒါမျိုးလီဘီယာနိုင်ငံမှာမတွေ့ရပါဘူး
။ဂျူနီစီယာနီတူမြန်မာနိုင်ငံရဲ့ထူးခြားတဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မှုကိုလည်းသမ္မတကထည့်သွင်းပြောကြားခဲ့ပြီးနှစ်ပေါင်း40ကျော်ကြာဖိနှိပ်တဲ့ဆီယာနာရှင်အစိုးရလက်အောက်မှာနေခဲ့ရပြီးတဲ့နောက်ပထမဦးဆုံးကျင်ဖြစ်မြန်မာနိုင်ငံမှာအခွင့်အလမ်းတွေပွင့်လာတဲ့အကြောင်းနဲ့ဒီပွင့်လာတဲ့အခွင့်အလမ်းကိုအမေရိကန်ပြည်ထောင်စုကအမိရဆုတ်ကန်ခဲ့ပြီးအကူအညီတွေပေးခဲ့တဲ့အကြောင်းနိုဘယ်ညဉ့်ဉာဉ်ရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ပြင်သမ္မတဦးသိန်းစိန်နဲ့ပါအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်ခဲ့တဲ့အကြောင်းသမ္မတကပြောကြားသွားပါတယ်။ဒါအပြင်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲတွေကိုပထမဦးဆုံးချင်းကျင်းပပေးနိုင်ခဲ့ပြီးသမ္မတဥဘာမနီနဲ့လည်းပထမဦးဆုံးအမေရိကန်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုတွားရောက်နိုင်ခဲ့တဲ့အကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့မြန်မာနိုင်ငံမှာကြိုးပမ်းနေပြီး2015မှာရွေးကောက်ပွဲတွေကျင်းပမှုလေးစီစဉ်နေတဲ့အကြောင်းသမ္မတကတွေးဆမိမြန်ကမှထောက်ပြပြောကြားသွားတာဖြစ်ပါတယ်။ခုလိုပြုပြင်ပြောင်းလဲရေးဖော်ဆောင်ရမှာအားရကြီးနပ်မှုတွေတွေ့နေရပြီမယ်လို့လေမြန်မာနိုင်ငံမှာပြဿနာပေါင်းစုံရင်းဆိုင်နေရတဲ့အကြောင်းသမ္မတကဝန်ခံပြောကြားသွားပြီးနိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအချိန်မရွေးပြတ်သွန်းသွားနိုင်တဲ့အကြောင်းသမ္မတကသတိပေးပြောကြားသွားပါတယ်။ပြည်တွင်းမှာတိုင်းရင်းသားအုပ်စုတွေနဲ့မြို့သားပြန်လည်ရင်ကျစီရေးကြိုးပမ်းမှုကလည်းအောင်မြင်ခြင်းမှအောင်မြင်မှာဖြစ်တဲ့အကြောင်းနဲ့စစ်တပ်ဟာလည်းသူတို့ရထားတဲ့အခွင့်အရေးနဲ့အာဏာကိုလက်လွတ်ခြင်းမှလက်လွတ်မှာဖြစ်တဲ့အကြောင်းသမ္မတကသတိပေးသွားပါတယ်။ဒါကြောင့်ခုလိုအမေရိကန်ပြည်ထောင်စုဘက်ကကန့်လန့်ခဲ့တဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မှုအခွင့်အရေးကို ူတက်တဲ့ဘက်မှသူ့အနေနဲ့ရပ်တည်သွားမှာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံအသွင်ကူးပြောင်းရေးအတွက်အမေရိကန်ပြည်ထောင်စုရဲ့လှုပ်ဆောင်မှုတွေပေါ်လဲသူအားရကျေနပ်မိတဲ့အကြောင်းသမ္မတကပြောကြားသွားပါတယ်ဒါပေမဲ့လို့လေခုလိုကြိုးပမ်းမှုတွေဟာအောင်မြင်မယ်မအောင်မြင်ဘူးဆိုတာကိုသူ့အနေနဲ့အာမခံချက်မပေးနိုင်တဲ့အကြောင်းနဲ့ခုလိုပေါ်ပေါက်လာတဲ့အခွင့်အရေးကိုယူတက်ဖို့ကမြန်မာပြည်သူတွေနဲ့မြန်မာခေါင်းဆောင်တွေရဲ့အပေါ်မှာသာမူတည်တဲ့အကြောင်းသမ္မတဥဘာမက NPR နဲ့တွေ့ဆုံမိမြန်ကမှမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်ရှင်